အမေရိကန်ပြည်သူမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကျွမ်းနိုင်တဲ့အတွက်သတိထားကြဖို့ကူးစက်ရောဂါထိန်းချုပ်တားဆီးရေးဌာန CDC ကသတိပေးလိုက်ပါတယ
် It's not so much a question of if this will happen anymore but rather more of question of exactly when this will happen and how many people in this country will have severe illness
ဗိုင်းရပ်စ်ကူးစက်နိုင်လားဆိုတာမေးရတော့မယ့်အချိန်မျိုးပဲဒီတိုင်းပြည်မှာဘယ်အချိန်စဖြစ်မလဲလူပလောက်များများမှာဘလောက်ပြင်းပြထန်ထန်ခံစားရမလဲဆိုတော့ကိုအတိအကျမေးခွန်းထုတ်ရတော့မှာဖြစ်တဲ့အကြောင်း CDC ရဲ့ကာဝယ်ဆေးဆိုင်ရာကျွမ်းကျင်သူဒေါက်တာနက်စီမက်ဆွန်နီယာကအင်္ဂါနေ့မှာပြောလိုက်တာပါဗိုင်းရပ်စ်ကူးစက်မှုကြောင့်နေတူကဘဝတွေပေါ်အကြီးအကျယ်ရပ်ခတ်လာနိုင်တာကိုအမေရိကန်နိုင်ငံသားတွေမျှော်လင့်ထားဖို့လည်းသတိပေးခဲ့ပါတယ်ဒါပေမဲ့လည်းအမေရိကန်မှာကူးစက်မှုဘလောက်ထိပြင်းထန်မယ်ဆိုတော့ကိုတော့မခံမနိုင်သေးဘူးလို့လည်းပြောပါတယ်အမေရိကန်နဲ့ထရန့်ကတော့ဗိုင်းရပ်စ်အနေနဲ့ပတ်သက်လို့အမေရိကန်မှာအခြေအနေကောင်းတယ်လို့ပြောဆိုထားတာပါ CDC ရရှိဒေါက်တာမန်ဆွန်နီယာကတော့အခြေအနေစိုးနဲ့ကြုံလာရင်ပြင်ဆင်ထားဖို့တတိပေးပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနဲ့ကြုံရရင်အမြန်ဆုံးတွန့်ပြန်နိုင်အောင်ပြင်ဆင်ထားဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO တာဝန်ရှိသူတွေအင်္ဂါနေ့မှာတတိပေးခဲ့ပြီးနောက်မှာပဲဗိုင်းရပ်စ်အနေကိုအမေရိကန်ကတတိပေးလိုက်တာပါကမ္ဘာတော်နိုင်ငံတွေမှာဗိုင်းရပ်စ်အနေအတွက်အစင်းစင်းမဖြစ်ကြပေမဲ့ပြင်ဆင်မှုအချင်းရှိသေးတဲ့အကြောင်းလဲ WHO ရဲ့တရုတ်နိုင်ငံကဗိုင်းရပ်စ်တိုက်ဖျက်ရေးစီစဉ်မှာဦးဆောင်နေသူဒေါက်တာဘရုစ်အယ်ဝါကပြောဆိုခဲ့တာဖြစ်ပါတယ်